မုံရအချင်းထောင်မှာအချင်းချနေတဲ့နိုင်ငံရေးအချင်းသားတွေဟာအချင်းသားအခွင့်အရေးချိုးဖောက်ခံကြရသလိုအချင်းသားအခွင့်အရေးတောင်းဆိုဆန္ဒပြသူတွေကိုလည်းထောင်တွင်းပြစ်ဒဏ်ပေးတာထတ်တိုးပုံမှန်တွေနဲ့တရားစွဲဆိုခံကြရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက်ကပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြပါမယ်ရှင
်စကိုင်းတိုင်းမိုးရမြို့မှာရှိတဲ့မိုးရအချင်းထောင်ထဲမှာအချင်းချခံရတဲ့နိုင်ငံရေးအချင်းသားတွေဟာအချင်းသားအခွင့်အရေးချိုးဖောက်ခံရတာကြောင့်စက်တင်ဘာလဇန်ပိုင်းတုန်းကတောင်းဆိုဆန္ဒပြမှုတွေရှိခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက်ကကိုရှင်းတန်ကဗီဒီယိုကိုပြောပါတယ
်။လူတယောက်ကိုစောင်းနှစ်ထည်ပြီးနဲ့ဒီအင်းကြီးသုံးစုံပဲထားပြီးခဲ့တယ်ပေါ့လေ။ဆိုတော့အဲ့ဒါတွေကိုအကုန်လုံးတိမ့်သွားတယ်။ကျန်တဲ့ PC စားကြမုန်းနေတဲ့အကုန်လုံးတိမ့်သွားတယ်။အဲ့တော့ဟိုစာအုပ်တွေပါပေါ့။အဲ့တော့တိမ့်သွားတဲ့ဟာတွေကိုဒါကတရားဝင်ထောင်ပိုင်းကခွင့်ပြုပေးထားဖြစ်တယ်။ထောင်ထဲကိုရောက်လာပြီးသူတို့ခွင့်ပြုလို့ရောက်တာဖြစ်တဲ့အတွက်နိုင်ငံရေးတင်းတာတွေကပြန်နေပြီးလို့ကြောင်းဆိုတဲ့အချိန်မှာဒီကျွန်တော်တို့ဟိုကျွန်တော်တို့နိုင်ငံရေးတင်းတာတွေပြန်နေကြောင်းဆိုတော့ကြောင်းဆိုတဲ့အခါမှာထောင်ကလုံးဝပြန်မပြီးနိုင်ဘူးဆိုလို့ပြောတယ်။အဲ့တော့အဲ့ဒါဆိုလို့ကျွန်တော်တို့ဆန္ဒဆန္ဒပြန်မပြောဘူးဆိုတော့ပထမဦးဆုံးဒီငါးဦးက9000ပြန်ဆက်ပြနေမှာစပြီးဆန္ဒဆန္ဒပြန်ပြရတယ်ပေါ့နော်။ဒီကျင်းနေနိုင်ငံရေးတင်းတာတွေကျွန်တော်ကအော်ဟစ်ပြီးတော့တောင်းဆိုကြတယ်၊လူစုပြီးတော့တောင်းဆိုကြတယ်ဒီမှာအဲ့ဒါတွေလည်းဖြိုခွဲဖို့ရောက်လာတယ်။အဲ့ဒါပေမဲ့ဟုတ်ပါတော့ကျွန်တော်ဒီပြန်ခွဲရခွဲရထားပြီးနောက်ထပ်အကြောင်း90ကထပ်ပြီးကြတော့အတန်းနဲ့ဆန္ဒပြရဲ့ဖြစ်ပြီးပြည်ပြန်အလုံးပေါင်းဟိုပေါ့65ရောက်ပေါ့အတန်းနဲ့ဆန္ဒပြရကြတယ
်မိုးရအချင်းထောင်မှာနိုင်ငံချင်းသား1000ကျော်ရှိပြီးတော့နိုင်ငံချင်းသားတွေဟာဟိုးအရင်တွေတုန်းကလည်းခုလိုမျိုးတောင်းဆိုမှုတွေရှိခဲ့ပေမဲ့ဒီတစ်ခါဆန္ဒပြတောင်းဆိုမှုကတော့ထောင်အာဏာရှင်တွေဘက်ကလက်လျောပေးခဲ့တယ်လို့ပြောပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာဒီလိုမျိုးတောင်းဆိုသူတွေဟာထတ်တူးပုံမှန်တွေနဲ့တရားစွဲဆိုတာတွေထောင်ရင်းပြစ်ဒဏ်ပေးတာတွေနဲ့ကြုံကြရပြီးတော့အချင်းချောက်ခံကြရတယ်လို့ထောင်စာပိတ်ပစ်တာပါခံကြရတယ်လို့ကိုရှင်းတန်ကပြောပြပါတယ
်။ငင်းချင်းသားတွေတောင်းဆိုတဲ့အချက်တွေပေါ့နော်။ထောင်ရင်းကောင်းဘက်ကလည်းလိုက်ရောပေးခဲ့ဘူး။အဲလိုလိုက်ရောပေးခဲ့တဲ့ပြီးရင်နောက်မှာတော့ကျွန်တော်ဒီပြောလဲအလုံးစုံ65ရက်ဒီပန်းကဆန္ဒပြတဲ့သူတွေရဲ့နောက်ထပ် office ပြီးတောင်းဆိုတဲ့သူတွေကိုနောက်ထပ်ပုံမှန်နဲ့ထောင်ရင်းပြစ်ဒဏ်ပေးအပြင်ထုတ်ပြီးတရားရုံးမှာတရားစွဲဆိုအောင်လို့ထုတ်ဆောင်ခဲ့ရတယ်ဖြစ်ပါတယ်
။တားပြင်းကျင်းသားခွင့်ရတောင်းဆိုသူတွေကိုတည်ထောင်ဆောင်နေမှာခွဲထားပြီးတော့စီကူးတာခွင့်မပေးတာဖြင့်ထောင်စာတွေကိုပါပိတ်ပစ်တယ်လို့ပြောပါတယ်။အခုလိုမိုးရောင်ထောင်တွင်းဆန္ဒပြတောင်းဆိုမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပြောဆိုတာတော့မရှိပါဘူး။စစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအာဏာသိမ်းမှုကိုဆန့်ကျင်သူ25,000ကျော်ဖမ်းဆီးခံခဲ့ရတယ်လို့အခုချိန်ထိလည်းထောင်တွင်းကျင်းချခံရသူက19,500ကျော်ရှိနေတယ်လို့နိုင်ငံချင်းသားများကူညီဆောက်ရှောက်ရေးအသင်း EPP ရဲ့အစီအစဉ်ကစားမှာဖော်ပြပါရယ်နိုင်ငံချင်းသားတွေဟာအချင်းအောင်တွေထဲမှာဖိနှိပ်နိုင်ကျင့်ခံရတာခွဲခြားဆက်ဆံခံရတာပြင်ပုံလင်းမြင်သားတဲ့တရားစီရင်မှုလည်းမရကြဘူးလို့နိုင်ငံတော်ချီညိုပြတ်စင်မှုပုံမှန်နဲ့မောင်အထောင်ကနေပြီးတော့လွတ်မြောက်လာသူတူကသူကိုယ်တိုင်ထောင်တွင်းကြုံတွေ့လာမှုကိုခုလိုပြောပြပါရယ်ဒီ
ကျွန်တော်တို့နိုင်ငံချင်းသားတွေဖိနှိပ်ဖို့ဒီအထူးပေါ်တော့အထူးဒီအောင်းကနာပိုင်းဒီခရီးတောင်းမှုတွေတောင်းပိုင်းတွေကနေပြီးတော့ဒီစားတော့ဒီပြည်မှုနဲ့ပြည်တန်နဲ့ကြတဲ့ဒီရာသမှုဒီနိုင်ငံရေးနဲ့မဆိုင်တဲ့ရာသမှုအကျဉ်းသားတွေကိုဒီပြရားပေးတာတွေအတင်းကျွန်တော်တို့ကိုနိုင်ပြိုင်နိုင်တာတွေရှိတယ်ဗျဒီနောက်ပြီးတော့ကျွန်တော်တို့ဒီအကျဉ်းသားကွင်ပြီးပေးဖို့တောင်းဆိုရဲဟောဘူးသူတို့ကနိုင်ကျင့်နေအဲ့လိုမျိုးနိုင်ကျင့်တဲ့အားမျိုးကိုကြောင့်မို့ဒီတချို့ဒီတဲ့ကြွားလောက်ချတဲ့ဒီ19တချို့ကနေပြီးတော့ဥဆောင်ပြီးတော့မှလုံဒီလုံယောက်ကြီးချုပ်ပန်းမှုလေးဖြစ်သွားတယ်ဖြစ်သွားတဲ့ပုံမှာကျွန်တော်တို့ဒီစာအုပ်တွေတင်ကန်နေကျွန်တော်တို့ဒီမချိုးရဘူးတော့အတေးကျွန်တော်တို့စာအုပ်မှန်တယ်ကျွန်တော်တို့ဂုံတင်ကန်နေဒီမျိုးလေးလည်းကြုံခဲ့ရမှာတပြ
မိုးရချင်းထောင်တွေမကပဲနဲ့စကိုင်းတိုင်းနဲ့ပဲခူးတိုင်းတွင်းကထောင်ချို့မှာလဲထောင်တွင်းချင်းသားအခွင့်အရေးချိုးဖောက်မှုတွေအတွက်တောင်းဆိုသူတွေကိုစစ်တပ်နဲ့ထောင်အာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွင်းနှိမ်နှင်းမှုတွေရှိခဲ့ပြီးတော့အချင်းသားသေဆုံးတဲ့အထိပါကြုံခဲ့ရပူပါတယ်ခင်ဗျာ